American ပြည်အောင်စုအနောက်ပိုင်း California ပြည်နယ် San Francisco မြို့ကအဓိကဆေးရုံကြီးနှစ်ခုမှာဝန်ထမ်း200ကျော် Coronavirus ကူးစက်နေတဲ့အကြောင်း New York Times သတင်းစာကြီးကစနေနေ့ကဖော်ပြခဲ့ပါတယ်။ဝန်ထမ်းအများစုဟာ Zuckerberg San Francisco အထွေထွေယောဂကူးစက်ရုံနဲ့ California တက္ကသိုလ် San Francisco ဆေးရုံကဖြစ်ပြီးတော့အများစုဟာကာကွယ်ဆေးအပြည့်အဝထိုးပြီးသားသူတွေဖြစ်တယ်လို့ကူးစက်မြင့်တဲ့မျိုးရိုးဗီဇပြောင်း Delta Variant Coronavirus ပိုကူးစက်နေတာလို့သတင်းစာကအရေးပါတယ်။တစ်ချိန်တည်းမှာပဲကိုဗစ်ကာလအခက်အခဲတစုံတရာကြောင့်အင်အားကမပေးနိုင်တဲ့သူတွေကိုနှိမ်ချဖို့တာမြင့်ချက်စနေနေ့တုန်းကတက်တန်းကုန်ဆုံးသွားပြီး American ပြည်ထောင်စုမှာတန်းနဲ့ချီတဲ့အင်အားတွေသူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေလမ်းတွေပေါ်ပြစ်ချပြီးတော့အင်အားတွေဖယ်ရှားခံရမယ့်အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်။ American ပြည်ထောင်စုမှာအင်အား6တန်းခွဲစုစုပေါင်းလူ15တန်းလောက်ဟာအင်အားကအချိန်မီမပေးနိုင်တဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ Reuters သတင်းဌာနကစီးရင်းတွေအရသိရပါတယ်ရှင်။